88မျိုးဆက်ခေါင်းဆောင်တွေအနေနဲ့တဦးချင်းဆုံးဖြတ်ချက်အရနိုင်ငံရေးလှုပ်ဆောင်နေကြတာဖြစ်ပြီးပုံတရံကွဲပြီးတော့ဥတီချက်တစ်ခုတည်းကိုသွားနေကြတာဖြစ်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီစဉ်တာကနေမဖြစ်ခဲ့တာကရောပြည်သူ့ပါတီပေါ်ပေါက်လာဖို့အကြောင်းအချက်တစ်ခုဖြစ်စေခဲ့ပါသလား။ပါတီတစ်တစ်ခုအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေတွေအခက်အခဲတွေကဘာတွေပါလဲစတာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ဗဟန်းအရက်ကပြည်သူ့ပါတီဌာနချုပ်မှာ VOA ဝိုင်းတော်သားကိုကြကြော်သိန်းကဦးကိုကိုကြီးကိုတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်။ဦးကိုကိုကြီးအခုလိုတွေ့ဆုံမေးမြန်းခင်ပြုလာသူပဲကျေးဇူးတင်ပါတယ် VOA အနေနဲ့ဆိုတော့ကျွန်တော်ပထမမေးခွန်းစလိုက်ချင်ပါတယ်အဲ့ဒီမေးခွန်းကဦးကိုကြီးတို့ဒီ78မျိုးဆက်ကြောင့်သာခေါင်းဆောင်နေတဲ့အတိုင်းကြီးကတည်ထားတယ်နှစ်ပေါင်းများစွာ78ရည်တော်ဝန်ကြီးကနေစပြီးတော့လှုပ်လာကြတယ်ဒီ78မျိုးဆက်ကြောင့်သာခေါင်းဆောင်နေတဲ့မှာအခြားခေါင်းဆောင်တွေလည်းရှိကြတယ်ဒါပေမဲ့ပါတီဆောင်တဲ့အခါမှာအတူတူပါမလာခဲ့တဲ့ခေါင်းဆောင်တွေရှိတယ်ဒီမှာကိုမြင့်ကိုနိုင်လူမျိုးပေါ့နော်ဆိုတော့ဒီခေါင်းဆောင်တွေကြားထဲမှာဦးကိုကြီးတို့78မျိုးဆက်ခေါင်းဆောင်တွေကြားထဲမှာပါတီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားပြီးတော့အရေးစကားနဲ့ပြောတော့ကျွန်တော်ဘွာပြဲသွားကြတာလား
ဆိုတော့တကယ်တော့ဟိုနိုင်ငံကြီးလှုပ်တယ်ဆိုတော့တဦးချင်းရဲ့ဆုံးဖြတ်ချက်ပေါ့တဦးချင်းရဲ့ယက်တိချက်တွေနဲ့လှုပ်ကြရတာပေါ့နော်ဆိုတော့ဒါမင်းကိုနိုင်ပေါ့ကိုပေါ်ဆိုရင်ဒါကျွန်တော်နဲ့နှစ်ပေါင်းများစွာရင်းနှီးခဲ့တဲ့ညီကိုလိုလည်းနေခဲ့တဲ့ရဲဘော်ရဲဘက်လည်းဖြစ်တဲ့ပေါ့ဆိုတော့သူကိုယ်တိုင်ကသူ့ရဲ့ရွေးချယ်မှုပေါ့ဆိုတော့သူ့အနေနဲ့ပါတီနိုင်ငံရေးလှုပ်ဖို့ရွေးချယ်မရှိဘူးအဲ့တော့တကယ်ကသူကစာပေပကြီးအမှုပညာအစရှိသူဖြစ်တာသူအာတန်တဲ့အကြောင်းကိုလည်းပဲကျွန်တော်တို့ဒါဟိုပြောင်းမယ်ပေါ့လေတရားဝင်မယ်သူပြောပါတယ်နောက်တစ်ခုကလည်းသူကျွန်တော်ကိုလည်းအားပေးပါတယ်ငါကမင်းလိုမျိုးနိုင်ငံရေးလှုပ်ဖို့အတွက်ဒီဇိုင်းမမပြင်ဆင်ထားတာမျိုးမဟုတ်ဘူးအဲ့တော့လူငယ်တယောက်အဖြစ်နဲ့သူခေတ္တအခါမှာဒါမတရားတာကိုဆန့်ကျင်တဲ့တရားမျှတမှုအတွက်ယက်တီတဲ့တာဝန်ကိုသူယူခဲ့တာပေါ့လေဆိုတော့သူရဲ့ရွေးချယ်မှုပါလေဒါကျွန်တော်တို့ဒါကြောင်ပြောပြီးသားဖြစ်တော့ပါတီတဲ့ပါမလာခြင်းနဲ့ပတ်သက်လို့ကဒါကငိုကလေးကသူရဲ့ယက်တီချက်ပဲဖြစ်တယ်လို့ပဲကျွန်တော်ပြောပြရပြီ။ဘာဆိုတော့ကျွန်တော်တို့ပါတီထောင်မှုဖြစ်ကြတဲ့တည်းကဒါမကြာခဏလေသတင်းမီဒီယာတွေမှာပြောဖို့ပါတယ်ကျွန်တော်တို့ဒါထိကြိတ်တခုလည်းအောက်မှာ88ရိုးဆက်တွေတဲကပါတီလုပ်တဲ့သူကလုပ်မယ်အရက်ဖက်ဖွဲ့စည်းလုပ်တဲ့သူကလုပ်မယ်အစရှိတဲ့ပြင်ဒါပုံတံကွဲပြီးတော့ဥတီချက်တခုလည်းကိုတွားကြတာဖြစ်ပါတယ်ဆိုတာကိုသူကိုယ်တိုင်လည်းဒါအထက်ထက်ဆက်ကပြောပြီးသားဖြစ်ပါတယ်ဟု
တ်ကဲ့တို့က2015ရွေးကောက်ပွဲမတိုင်ခင်ပေါ့လေ
ဟုတ်ကဲ့
ဒီကိုယူလို88မျိုးဆက်ကောင်းဆောင်တွေကညတိပါတီဝင်ကြတယ်ပြီးတော့နောက်ဆုံးအမတ်လောင်းအထိချစ်ဖို့လာရွေးကောက်ပွဲဝင်ဖို့ဆိုပြီးတော့ပြင်ဆင်ခဲ့ကြအောင်ဆုံးဖြစ်မလာခဲ့ဘူးပေါ့နော်အဲ့ဒီအချိန်ကြီးဖြစ်မလာခဲ့ဆိုတော့အဲ့ဒီလိုဖြစ်မလာခဲ့တဲ့အခြေအနေကရောအခုလိုပြည်သူ့ပါတီဆိုပြီးတော့နိုင်ငံရေးပါတီတခုပေါ်ပေါက်လာဖို့အတွက်အကြောင်းအချက်တခုဖြစ်စေခဲ့လ
ားအရင်ဆုံးပြောရရင်တော့ကျွန်တော်တို့ကအထူးသဖြင့်ကျွန်တော်ပေါ့နော်88ဒီရှင်းလင်းလုံးရွေးတော်ပုံကြီးမှာပါလာကြတဲ့ကနိုင်ငံရေးကိုယူသွတ်စွာလုပ်ခဲ့တာဆိုတော့နိုင်ငံရေးလုပ်တော်မယ်ဆိုရင်ထက်ထက်ဝင်လုပ်တော်မယ်ဆိုရင်နိုင်ငံရေးပါတီတရအဖြစ်နဲ့လုပ်ရမယ်ဆိုတာကျွန်တော်ကပိုင်းဖြတ်ပြီးသားခံယူပြီးသား2015ဟာအချိုးကွေ့တစ်ခုဖြစ်သွားတာတော့အမှန်ပဲဆိုတော့ဒီနိုင်ငံရေးပါတီတရအဖြစ်နဲ့လှုပ်ဖို့ဆိုတာကတော့ဒါငဘူကတဲ့ကဒါကျွန်တော်တို့ရဲ့ဒါစိတ်ကူးရည်ရွယ်ချက်လည်းဖြစ်ပါတယ်ပေါ့နော်သို့တော့ဒါ2015မှာကတော့ဟိုပြည်သူတွေလည်းမျှော်လင့်တယ်ဒါကျွန်တော်တို့88ခေါင်းဆောင်တွေနဲ့ NLD နဲ့ဒါတသားတည်းဖြစ်ရင်တော့ကောင်းပါပဲလို့ဆိုတာဟိုမျှော်လင့်မျှော်လင့်တယ်မျှော်လင့်ရုံနဲ့မကဘူးကျွန်တော်တို့ဒါ NLD ကနေပြီးတော့ဒါကိုယ်စားလှယ်လောင်းနေဖြစ်နေတင်လိုက်တယ်လဲဆိုတော့ဝင်းသာအားရဖြစ်ကြတဲ့ပြည်သူတွေကိုလည်းကျွန်တော်တို့ဟိုကြည့်ပြီးတော့မှစိတ်ထဲမှာတော်တော်ကြည်လဲကြည်နူးတယ်ပြီးတော့တော်တော်လဲကျွန်တော်တို့အတွက်တာဝန်ကြီးတယ်လို့လည်းအဲ့ချိန်ကလည်းခံစားခဲ့ရတယ်ပေါ့လေသို့တော့အကြောင်းအကြောင်းကြောင့်အဲ့ဒီတုန်းကကျွန်တော်တို့ဂျိုးပန်းချက်ကမဖြစ်လာတာဟာလည်းပဲဒါပါတီထောင်ဖို့အတွက်အကြောင်းတရားတစ်ခုပေါ့တစ်ခုတည်းသောအကြောင်းတော့မဟုတ်ပါဘူ
း
နော်ဒါအကြောင်းတရားတစ်ခုဖြစ်ခဲ့တယ်လို့တော့ပြောရမှာပေါ့
ဟုတ်ကဲ့ဆိုတော့နိုင်ငံရေးပါတီတခုအနေနဲ့ဒီနေ့မြန်မာနိုင်ငံရဲ့အခင်းချင်းတခြားနိုင်ငံရေးပါတီတွေအနေထားအစတရားဖြင့်နိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေတက်သေးတယ်အခက်အခဲတွေပေါ့လေ
ဟုတ်ကဲ့
ဒီလိုနိုင်ငံရေးပါတီတခုအတွက်ကလာရင်ဆိုင်ရတဲ့အခြေအနေတွေအခက်အခဲတွေအများကြီးပဲရှိမှာပါအဲ့ဒီအထက်ကမှအဓိကကြတဲ့အချက်နှစ်ချက်သုံးချက်လောက်ဆိုရင်ဘူကြီးဘာကိုလဲပြောချင်လဲ
ဟိုတခုကတော့နိုင်ငံရေးပါတီဆိုတာကနိုင်ငံရေးရရည်တည်ချက်ဥတီချက်တူတဲ့သူတွေစုစည်းထားတာဆိုတော့တချို့ကြတော့ရည်တည်ချက်ဥတီချက်တူတဲ့နေရာတွေရှိတယ်လို့ကွဲတဲ့နေရာတွေလည်းရှိတယ်ဒါကြောင့်မို့လို့ဟိုတစုတစည်းတဲ့ပါတီအနေနဲ့တော့မရက်တည်နိုင်ဘူးဆိုတဲ့လူတွေလည်းရှိတယ်အဲ့ဒီထဲကမှဒါပါတီတစ်ခုဖြစ်နေရက်တည်ကြတော့မယ်ဆိုတော့ဒါကလူအများနဲ့စုစည်းတိဆောက်ရတာဖြစ်တဲ့အတွက်ကြောင့်အချင်းချင်းကြားထဲမှာညှိနှိုင်းရတာဆွေးနွေးရတာငင်းခုန်ရတာဒါကတော့ ဒါနိုင်ငံရေးရဲ့ဖြည့်ဖို့ဖြစ်စဉ်ပေါ့တဘာဝပေါ့ဆိုတော့ဒါပါတီတိဆောက်ရေးမှာကတော့ဒါကုအချင်းချင်းလှုပ်ဖို့အကန့်ဘက်တီထဲမှာဒီအတင်းအဖွဲ့ပုံစံပေါ့ teamwork ကြောက်အောင်လှုပ်ရတာဟာလည်းပဲဒါဟာကျွန်တော်တို့ဖြတ်တန်းရတဲ့ဒါတဘာဝတစ်ခုဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ပြည်သူတွေနဲ့ဆက်ဆံရေးအဲ့တော့ပြည်သူတွေကြားထဲမှာပါတီအသစ်တစ်ခုပေါ်လာတယ်ဘာတွေထူးခြားမလဲတို့အတွက်ဘာတွေသူတို့ကလုတ်ပေးနိုင်ပါလဲဆိုတာကိုဖြည့်ဆည်းပေးနိုင်ဖို့ပါလေဒါဟာလက်တွေ့ကြတဲ့စင်ခေါ်မှုတစ်ခုလို့ကျွန်တော်တို့အမြင်ပါတယ်အဲ့တော့နှစ်ပိုင်းတော့ရှိတာပေါ့တစ်ပိုင်းကတချို့ကိစ္စတွေကလုတ်ပိုင်권အခွင့်အာဏာရမှဆောင်ရွက်လို့ရတဲ့အပိုင်းတွေရှိတယ်တစ်ပိုင်းကတော့ရွေးကောက်ပွဲနိုင်ပြီဖြစ်စီချုံးပြီဖြစ်စီပါတီတစ်ခုအနေနဲ့ပြည်သူတွေရဲ့အတန်ကိုဖော်ထုတ်ပေးဖို့ပြည်သူတွေရဲ့နစ်နာမှုတွေကိုကျွန်တော်တို့ကအတတ်နိုင်ဆုံးအကာအကွယ်ပေးဖို့အကျိုးဆောင်ပေးဖို့ဆိုတာကဒါပါတီတစ်ခုကမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့ပြည်သူစည်းရုံးနေဆိုတဲ့အခါမှာလည်းပါတီဝင်ကြပါပါတီမဲပေးကြပါလို့ဒီတိုင်းသွားပြောလို့မရဘူးတကယ်တကယ်ဘယ်လောက်ကျွန်တော်တို့ကပြည်သူတွေအတွက်ကိုစားပြုနိုင်တယ်လဲအကာအကွယ်ပေးနိုင်တယ်လဲအကျိုးဆောင်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဒါပြည်သူရဲ့ထောက်ခံမှုအတက်အကျဆိုတာရှိတော့ဆိုတော့ဒါတွေကတော့ကျွန်တော်တို့မဖြစ်မနေချက်တန်းရမယ်ဆောင်ရွက်ရမယ်ကိစ္စတွေလို့မြင်ပါတယ်နောက်တစ်ခုကတော့ပြောကြလို့ဆိုရင်တော့ဒါဘန္နာရေးခက်ခဲပေါ့လေရှိရှိပြီးသားပါတီကြီးများဆိုတာဘာပဲပြောပြောသူတို့မှာဗန္နာငွေတော်တော်လေးအတောင့်အတင်းနေတာပေါ့အဲလုတ်ကင်နေကြရတဲ့အချိန်မှာဒါကျွန်တော်တို့ကြတော့လုတ်ဖော်ကင်ဘက်တွေအချင်းချင်းကြားနောက်အားပေးကူညီသူတွေကြားထဲမှာအခုဒီပါတီရုံးငန်းဖွင့်နိုင်မှုအတွက်ကိုတောင်းမှတော်တော်လေးတကုတ်တခဲစူးစမ်းရတဲ့အခြေအနေမျိုးတော့ရှိပါတယ်အဲ့တော့ဒါလည်းပဲကျွန်တော်တို့ရင်ဆိုင်ရတဲ့အခက်အခဲတစ်ခုလို့ပြောလို့ရပါတယ်
ကျေးဇူးများ